ဂျပန်နဲ့တရုတ်နိုင်ငံအကြားသူပိုင်ငါးပိုင်အငင်းပွားနေကြတဲ့ကျွန်းစုဘော်ကိုဟောင်ကောင်တရုတ်မျိုးသားဝါဒီတွေပါတဲ့အဖွဲ့တစ်ခုလာရောက်ဆန္ဒပြမှုဖြစ်ပွားပြီးတဲ့ရက်ပိုင်းအကြာမှာပဲဂျပန်လှုပ်ရှားမှုအဖွဲ့တစ်ခုကလည်းဒီကျွန်းစီကိုရေကူးလာပြီးတော့ဆန္ဒပြခဲ့ကြပါတယ်။လေတွေနဲ့လာခဲ့ကြတဲ့လူတရာကျော်အဖွဲ့တွေက10ယောက်ကလူသူမရှိတဲ့ဒီကျွန်းစုဘော်ကိုတရားမဝင်တက်ပြီးတော့ဒီကျွန်းပေါ်မှာဂျပန်အလံကိုစိုက်အဲ့နောက်ဒီသူတို့လေတွေစီကိုရေကူးပြီးတော့ပြန်သွားခဲ့ကြတာပါ။ဒီအတွက်တရုတ်ဆိုရကဂျပန်ကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်နက်ကိုထိပါတဲ့လုပ်ရက်တွေကိုဂျပန်နိုင်ငံအနေနဲ့ရက်ဆိုင်မှုတိုက်တွန်းတဲ့အကြောင်းတရုတ်ဆိုရသတင်းအေဂျင်စီဆင်ဝါမှာဖော်ပြထားပါတယ်။အရှိတရုတ်ပင်လယ်ထဲမှာရှိတဲ့ဒီကျွန်းရှိရာကိုဒီပြီးခဲ့တဲ့ပုတ်ထူးနေ့ကပဲဒီဟောင်ကောင်မြို့သားဝါရီတွေပါတဲ့တရုတ်အဖွဲ့ကကျွန်းပေါ်မှာတရုတ်နိုင်ငံတော်အလံတွေကိုစိုက်ပြီးတော့သူတို့ကိုဂျပန်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးခဲ့တဲ့အချိန်အထိတရုတ်နိုင်ငံတော်တချင်းတွေကိုတီဆိုပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့လည်းသူတို့ကိုတစုံတရာအပြစ်ပေးအရေးယူခြင်းမပြုဘဲနဲ့တောက်ချာနေကဂျပန်နိုင်ငံကပြန်လွှတ်ပေးခဲ့ပါတယ်ရှင်။